လူသားမျိုးနွယ်စုပေါ်ကျွလွန်တဲ့ပြစ်မှုနဲ့စစ်ရာဇဝမှုတွေရဲ့တားကောင်ဖြစ်မြမပြည်သူတွေမခံစားရလေအောင်စစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေကိုဒီလမ်းမောင်းဆောင်နဲ့ကာကွယ်ပေးကြဖို့နိုင်ငံတကာအသိုက်အဝိုင်းကိုကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တန်းမှကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်မြမနိုင်ငံမှာအာဏာသိမ်းမှုဖြစ်ပေါ်ခဲ့တာတနည်းပြပြောက်တော့မဲ့အချိန်မှာပဲအပြစ်မဲ့ပြည်သူ1400ကျော်တိတ်ဆုပ်ခဲ့တယ်လို့ထောင်နဲ့ချီဖမ်းဆီးအထိတ်သိမ်းခံရပြီးညင်ပန်းနှိပ်စက်ခံရတဲ့အကြောင်း86ကျင်းမြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့56ကျင်းမြောက်မျက်နှာစုံကြီးအစည်းအဝေးမှာတမ်းမတ်ကြီးဦးကျော်မိုးထွန်းကတင်ပြခဲ့တာပါမင်းကရက်ဆွဲနဲ့ကြေညာချက်ကိုလည်းထုတ်ပြန်ခဲ့ပါတယ်ဓမ္မစစ်တပ်ရဲ့အင်အားအလွန်ကျူအသုံးပြုမှုနဲ့လူမဆန်တဲ့ရက်စက်တန်းကျုပ်မှုတွေကြောင့်ပြည်သူတွေရဲ့အိုးအိမ်တွေဘာသာရေးအဆောက်အုံတွေဈာမရေးအဆောက်အဦတွေစားတင်ကြောင်းတွေပျက်စီးခဲ့ရတယ်လို့ပြည်သူတွေအိုးအိမ်ဆုတ်ခွာပြီးဘေးလွရာတိတ်ဆောင်နေရတဲ့အခြေအနေကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။တမ္မကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်လက်သတ်မှတ်ထားတာကိုစစ်ကောင်စီဘက်ကကန့်ကွက်ထားတယ်လို့နိုင်ငံတော်သစ္စာဖော်မှုနဲ့လည်းသူ့ကိုတရားစွဲဆိုထားပါတယ်။ဦးကျော်မိုးထွန်းအစားအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကစစ်တမ်းမှုပုံမှုကြီးအောင်သူရင်ကိုကုလသမဂ္ဂဆိုင်ရာတမ်းမှကြီးဖြစ်အပြီးပြုပေးဖို့အပြီးတင်သွင်းထားပါတယ်။ကုလသမဂ္ဂစစ်စီရေးကော်မတီကတမ်းမှကြီးအဖြစ်အပြီးပြုပေးမဲ့ဆုံးဖြတ်ချက်ကိုမချမှတ်သေးပေပြီးခဲ့တဲ့ဒီဇင်ဘာလကလေးကရွှေ့ဆိုင်ထားပါတယ်။